နိုဝင်ဘာလ17ရက်နေ့ကနေ18ရက်နေ့အထိကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမှာကျင်းပမယ့် APEC လို့အတူကောက်ခေါ်တဲ့အာရှပစိဖိတ်စီးပွားရေးကော်ပိုရေးရှင်းထိပ်သီးအစည်းအဝေးကိုတက်ရောက်မဲ့ကမ္ဘာတဝန်းကနိုင်ငံခေါင်းဆောင်တွေရောက်လာကြပါပြီ။ဒီအချိန်မှာဆန္ဒထုတ်ဖော်ကြတဲ့သူတွေလည်းရောက်နေပြီးဒီထဲမှာမြန်မာတွေလည်းပါဝင်ပါတယ်။ဆန္ဒပြရတဲ့အကြောင်းရင်းအေးပဲအစည်းအဝေးအကြောင်းကိုမိတ်ဤသက်စင်ကတင်ဆက်ပေးထားတာပါပါရှင
်။အဖွဲ့ဝင်27နိုင်ငံပါဝင်တဲ့အာရှပစိဖိတ်စီးပွားရေးကော်ပိုရေးရှင်း APEC အစည်းအဝေးကိုတက်ဖို့အတွက်ကမ္ဘာနိုင်ငံခေါင်းဆောင်တွေကကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့ကိုရောက်နေပြီဖြစ်ပါတယ်။ဒီမှာဒီမြန်မာစစ်ကောင်စီကိုလက်နက်ထောက်ပံ့ပေးနေတဲ့ APEC အဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့တရုတ်၊အိန္ဒိယ၊ထိုင်းနဲ့စင်ကာပူအပါအဝင်တခြားနိုင်ငံတွေကိုဒီမြန်မာစစ်ကောင်စီကိုလက်နက်ရောင်းတာတွေကိုရပ်တန့်ဖို့တောင်းဆိုဖို့အတွက်မြန်မာဆန္ဒပြသူတွေလည်းရောက်နေကြပြီဖြစ်ပါတယ်။နိုဝင်ဘာလ23ရက်နေ့ကဆန္ဒပြခဲ့ကြတဲ့မြန်မာတွေကမြန်မာစစ်ကောင်စီကိုလက်နက်တွေရောင်းချတာတွေကိုတားမြစ်ပေးဖို့တောင်းဆိုခဲ့ကြပါတယ်။
ဒီနေ့ကျွန်တော်တို့စုစည်းရတဲ့ရည်ရွယ်ချက်ကတော့အဓိကကတော့ဒီ APEC leader တွေဖြစ်တဲ့ဒီအထူးသဖြင့်ကျွန်တော်တို့တရုတ်စင်ကာပူ Thailand ဒီအိန္ဒိယသူတို့တွေကကျွန်တော်ဗမာပြည်ကိုလက်နက်တွေရောင်းချနေတာဖြစ်ပါတယ်အရောင်းချဆုံးနိုင်ငံကတော့ကျွန်တော်တို့ရုရှားဖြစ်ပါတယ်ဒုတိယ China တတိယစင်ကာပူဖြစ်တယ်ပြီးရင် Thailand ဖြစ်တယ်ပြီးရင် India ဖြစ်တယ်သူတို့တွေကဒီလိုရောင်းချနေတဲ့လက်နက်တွေနဲ့အဲ့လက်နက်တွေနဲ့စစ်ကောင်စီကဘုံနေကျဲနေတာဗမာပြည်မှာဘုံနေကျဲနေဆိုလူပေါင်း၄000ကျော်စေခဲ့ပြီးရွာတွေ8000ကျော်သူတို့မီးရှို့ခဲ့ပြီးအဲ့အတွက်ကြောင့်လူတွေကတေနေတဲ့ဖမ်းခံရတာတောင်းနဲ့ချီပြီးအဖမ်းခံရတယ်အဲ့အတွက်ကြောင့်လက်နက်တွေရောင်းနေခြင်းဟာပြည်သူလူထုကိုတတ်နေခြင်းဖြစ်တယ်ဒီအတွက်ကြောင့်အဲ့ဒီအခုဒီမှာလာရှိတဲ့ခေါင်းဆောင်လာရောက်တဲ့ခေါင်းဆောင်တွေကသူတို့ရဲ့လက်နဲ့ရောင်းနာတွေကိုရပ်ဖို့စစ်ကောင်စီနဲ့အဆက်အသွယ်တွေဖြတ်ဖို့ပြည်သူလူထုဘက်ကရပ်တည်ဖို့အတွက်ကိုသူတို့ကိုကျွန်တော်တို့ကရှင်းလင်းတဲ့ message ပေးတာဖြစ်ပါလား
ပြပြလာတဲ့ကမ္ဘာပြည်ပခါတွေချာမှာမြန်မာအရေးကိုလည်းမမေ့သွားဖို့မြန်မာအတိုင်းဝိုင်းနဲ့အတူဆန္ဒထုတ်ဖော်တာဖြစ်တဲ့အကြောင်းဆန္ဒပြတဲ့အကြောင်းသူတယောက်ကပြောပါလိမ့
်မြန်မာနိုင်ငံရဲ့အဲ့လိုမျိုး attention ကလည်းအခုကလူတွေတော်တော်များများတိတ်ပြီးတော့မြန်မာနိုင်ငံဆိုဘယ်ဟာမှမသိကြဘူးပေါ့နော်ဒီမှာအဲအကြောင်းလို့မြန်မာတို့ကမြန်မာနိုင်ငံရဲ့ issues တွေကိုထုတ်ပြဖို့အတွက်မြန်မာ community နဲ့မြန်မာပြည်တော်ចောင်းသားတွေနဲ့ပေါင်းပြီးတော့ဒီပွဲကိုလာဖြစ်တာပေါ့နော်ဟုတ်
မြန်မာနိုင်ငံမှာစစ်ကောင်စီတပ်တွေကအပြစ်မဲ့ရဲသားတွေကိုပါမရှောင်တိုက်ခိုက်နေရတွေကိုတားဆီးနိုင်ဖို့ American ပြည်အစိုးရအနေနဲ့လည်း Burma Act ဥပဒေမှာပါတဲ့အချက်တွေအတိုင်းအမြန်ဆုံးအကောင့်တွေပေါ်ပြီးတော့ဆောင်ရွက်ဖို့ကိုလည်းတောင်းဆိုခဲ့ကြပါသည်။နောက်ပြီးတော့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးသွားဖို့ကိုလည်းမြန်မာရေးဆန္ဒပြသူတွေကတောင်းဆိုခဲ့ကြတာပါ။မြန်မာရေးသားမကတရုတ်၊ရုရှား၊ယူကရိန်းအရှိလေပိုင်းအရေးသဘာဝပတ်ဝန်းကျင်အရေးအလုံးခွင့်အခြေအနေတိုးတက်ကောင်းဝင်ရေးနဲ့ပတ်သက်ပြီးတော့လည်းလူမှုအသင်းအဖွဲ့ပေါင်းအခု100ကျော်ကဆန္ဒပြခဲ့ကြတာပါ။နိုဝင်ဘာလ12ရက်နေ့တုန်းကခြေတဲဆန္ဒပြပွဲတွေမှာတော့ဂါဇာဒေသကပြည်သူတွေအတွက်အပြစ်ခံရက်ပေးဖို့ပါလက်စတိုင်းထောက်ခံသူကျောင်းသူတယောက်ကတောင်းဆိုခဲ့ပါသည်
။ My message is to Joe Biden to call for a ceasefire now.
အခုချက်ချင်းလူမျိုးတုံးတပြတ်မှုကိုရက်ပြီးအပြစ်ခံရက်ဆဲမှုလို့ဖို့ Joe Biden ကိုတောင်းဆိုချင်ပါတယ်။လူသားမဆန်တဲ့လုပ်ရဖြစ်ပြီးတော့တရားမျှတမှုကင်းမဲ့ပါတယ်။ဒီနေ့လာရောက်ရတဲ့အကြောင်းရင်းကလည်းဂါဇာဒေသကကျမတို့ရဲ့ပြည်သူတွေကိုကူညီဖို့ဆန္ဒထုတ်ဖို့တောင်းဆိုဖို့ဖြစ်ပါတယ်
။ဒီနေ့အစည်းအဝေးပွဲကိုရုရှားသမ္မတဗလာဒီမီယာပူတင်ကတော့တက်ရောက်မှာမဟုတ်ပါဘူး။ APEC ညီလာခံရဲ့ဘေးဘက်မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီဂျင်းပင်တို့ကနိုဝင်ဘာလ15ရက်နေ့ကျရင်တွေ့ဆုံမယ်ဆိုပြီးတော့အင်ဂျီတော်ကပြီးခဲ့တဲ့ရက်ပိုင်းတုန်းကသတင်းထုတ်ပြန်ထားပါလေ။ဒါကအမေရိကန်နဲ့တရုတ်သမ္မတနှစ်ယောက်ဒီနှစ်အတွင်းမှာပထမဆုံးအကြိမ်မျက်နှာချင်းဆိုင်တွေ့ဆုံကြမှာလည်းဖြစ်ပါလေ။အားလုံးအတွက်ကြင်ကြံခံနိုင်မှုရေရှည်တိဆောက်နိုင်တဲ့အနာဂတ်ဖန်တီးရေးဆိုတဲ့ခေါင်းစဉ်ကိုအင်ရှင်အမေရိကန်ပြည်အောင်စုကရွေးချယ်ထားတာဖြစ်ပြီးတော့အမေရိကန်လုံသားတွေနဲ့စီးပွားရေးလုပ်ငန်းတွေအတွက်အကျိုးရှိစေမယ်လွတ်လပ်ကြတာတဲ့စီးပွားရေးမူဝါဒတိုးမြင့်ပြီးတော့ခြားမှန်းနိုင်ရေးရှေ့ရှုပြီးတော့ရည်ရွယ်ထားတာဖြစ်ပါလေ APEC အဖွဲ့ဝင်27နိုင်ငံကတော့အမေရိကန်၊ကနေဒါ၊နယူးဇီလန်၊ဩစတြေးလျ၊မက္ကဆီကိုရုရှားတရုတ်၊ဟောင်ကောင်၊ထိုင်ဝမ်၊စင်ကာပူ၊မလေးရှား၊အင်ဒိုနီးရှား၊ဖိလစ်ပိုင်ထိုင်း၊ဗီယက်နမ်၊ဂျပန်၊တောင်ကိုရီးယား၊ဘရူနိုင်း၊ပါပွာနယူးဂီနီ၊ချီလီနဲ့ပီရူးနိုင်ငံတွေဖြစ်ကြပါရဲ့ရှင်။